ရခိုင်ပြည်နယ်မြောက်ပိုင်းရသေးတော်မြို့နယ်ကဂျေးဝါရီမှာဇန်နဝါရီလ26ရက်နေ့ကစပြီးရခိုင်တပ်မတော်အေအေနဲ့အစိုးရတပ်မတော်ကြားတိုက်ပွဲတွေဇက်တိုက်ဆူဆူလို့ဖြစ်ပွားနေပါတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားပြီးနောက်ဂျေးဝါသားတွေကိုတပ်မတော်ကဖမ်းဆီးစစ်ဆေးတာတွေရှိတယ်လို့ပြောကြပါတယ်။မနေ့ကအုံချောင်းဂျေးဝါနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်တပ်မတော်နဲ့နေကြောင်းဆောင်တပ်တွေကနေအိမ်တွေထရှာဖွေစစ်ဆေးသလိုရွာသားတချို့ကိုလည်းစစ်ဆေးတာတွေပြုလုပ်ခဲ့ပါတယ်။
ရွာသားတွေကတော့ဆရာကြီးကြောက်တော့ဒီလောက်အင်ချပြားချစ်စီရဲ့ရွာမှာယောက်ျားတွေဆိုဘယ်သူမှမရှိတော့ဘူးကျွန်တော်တို့တကျလာ20ပဲအဲ့လောက်ပဲရှိတယ်ဒီဘောနေရာလောက်ကတော့အကုန်လုံးဖွဲ့ပြေးဖွဲ့ပြေးတော့တာကိုဖမ်းမှကြောက်လို့ပေါ့တခါမှအဲ့လိုမကြည့်ဘူးလေမနေ့ကပြေးကြည့်ကြတာတော့ဟာပြည့်တယ်လက်နေကြည့်တာဟိုလက်နေကြည့်တာဘယ်ဘက်မှလည်းကျွန်တော်လည်းအဲ့လားမသိဘူးတို့ကရွာမှာတို့တော့ဟိုတိတိကမှရှိသေးတယ်ဆိုရင်တို့ကရွာမပြောင်းရင်ရောက်ပေါ့
အမိမဖော်လို့တဲ့ကြီးပါသားတူတို့ပြောတော့တာပါဒီလိုဆက်စိတ်မင်းများနာရီနဲ့ပတ်သက်ပြီး RFA ကတမရော်တရင်မှန်ပြန်ကြားရေးအဖွဲ့နဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုဆက်သွယ်မေးမြန်းခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူး။သမီးနာကြည်ပအနီးမှာဇန်နဝါရီလ26ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာတော့ရွာထဲကိုလက်နက်ကြီးကျတာတနက်ကြီးတွေကျတာကြောင့်ကလေးတအူးအပါအဝင်ဒေသခံ3ဦးထိမှန်ခဲ့ပါတယ်။လက်နက်ကြီးကြီးကူးကောင်းကိုထိမှန်ခဲ့တဲ့အသက်9နှစ်အရွယ်ကလေးဟာမနေ့ကအသေဆုံးခဲ့ပါတယ်။တမရော်နဲ့ရခိုင်တမရော်အေအေတို့နှစ်ဖက်စလုံးကတော့တိုက်ပွဲတွေဖြစ်ပွားတဲ့ကြေးဝါရီမှာရဲသားတွေကိုအကာအကွယ်ယူတိုက်ခိုက်တာတွေရှိတယ်လို့တစ်ဖက်နဲ့တစ်ဖက်ဆွဆဲပြောဆိုတာတွေရှိပါတယ်။အေအေအဖွဲ့ဟာလက်နက်ကင်တွေလိုက်နာရမယ့်တိုက်ပွဲစီးမျဉ်းစည်းကမ်းကိုချို့ဖောက်ကာရဲသားတွေကိုအုံချတိုက်ခိုက်နေတယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်
။အရေးကနေပြစ်သွားတယ်ဆိုပြန်ရွာထဲမှာအေအေဝင်နေတယ်ဆိုလည်းပြေးရတယ်။အေအေရောင်ဆောင်နေသော်ပြေးတာ။အဲဟိုဟွာမှာတက်တည်နေနဲ့တိုက်ပွဲစီတိုက်တဲ့အခါမှာလိုက်နာရမယ့်ဟိုအခြေခံဆွေးနွေးမှုရှိလူကကြည့်တယ်လေအရပားပြည်သူလူထုကိုအုံချပြီးတိုက်ခိုက်လုံးပြောက်တာရွာတွေကနေလှုပ်သွားတာအရပားကိုပြတော့အုံချပြီးကြပေါင်ရပါလာပဲပေါင်ရပါပြီးရင်အဲ့မှာဝင်ရှင်းတဲ့အခါတို့ပါလို့ကြကြအဲ့ဆိုဆွဲချက်တွေပေါ်လာတော့သမီးသက်သက်ကိုလုံးကြံခံနေကြတော့ဖြစ
်သမီးလာကြည့်ရမှာဖြစ်တဲ့တိုက်ပွဲမှာရခိုင်တပ်မတော်အေအေကရွာသားရောင်ဆောင်ကရွာတွေကနေအဝေးထိန်းမိုင်းနဲ့တိုက်ခတ်ခဲ့တဲ့အထောက်အထားတွေရှိတယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းက RFA ကိုမနေ့ကပြောခဲ့ပါတယ်ဒါနဲ့ပတ်သက်လို့ရခိုင်တပ်မတော်အေအေကပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကတော့ညှင်းဆိုပါတယ
်အဲ့ဒါကဗမာတစ်တပ်ကနေပြီးတော့နော်သူတို့လုပ်တဲ့အဖြစ်တွေကိုဖုံးပြဖို့အတွက်ဒါတမင်တက်နေပြီးတော့အဲ့လိုမျိုးကိုလောက်တက်ခင်းပြီးတော့ပြောတာကျွန်တော်တို့ရဲ့ပြည်သူလူထုကိုဘယ်တော့မှဟိုခုတုံးလုပ်ပြီးတော့နော်ပြည်သူလူထုကိုနေပြီးတော့လူသားတိုင်းကလုပ်ပြီးတော့ဘယ်တော့မှအဲ့လိုမျိုးဟိုတရေဖို့ကြောင့်လည်းအလုပ်မျိုးကိုကျွန်တော်တို့မလုပ်ဘူးကျွန်တော်တို့ကတိတ်ဖြစ်တာကရွာနေရာကျမ်းမှာဖြစ်တာသူတို့ဗမာတစ်တပ်ကနေပြီးတော့သူတို့ဟိုအကြဆုံးရတဲ့အခါကျတော့နော်ဟိုအရသာတွေကိုဥပြင်လာတာအဲ့ဒါကြောင့်မလို့ဘာမှမဆိုင်တဲ့ကြွားသေးကိုနေပြီးတော့နှမ်းပြီးတော့ပြစ်တာ
တမိလာကြေးရွာကိုဝင်ရောက်ရှာဖွေရမှာရွှေငွေနဲ့ဖိုးတိုင်ပစ္စည်းတွေကိုတမရော်ကယူဆောင်သွားတယ်ဆိုပြီးရွာသားတွေကပြောဆိုတာတွေဝေဖန်တာတွေကြောင့်မဏိကအုံချောင်းကြေးရွာကနေအိမ်တွေကိုစစ်ဆေးရမှာတမရော်ကနေကြားဆောင်တဲ့နဲ့အတူရမိရဖာတွေကိုတပ်သိအဖြစ်ခေါ်ဆောင်စစ်ဆေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်လက်တတော်တိုက်ပွဲတွေဖြစ်ပွားနေတဲ့အုံချောင်းကြေးရွာမှာတော့တမရော်ကခေါ်ယူစစ်ဆေးမင်းများနာတွေရှိလို့ရွာတွေကမြို့သားအလုံးကြီးပါထပ်ပြေးတိတ်ဆောင်နေကြတယ်လို့သိရပါတယ်ခင်ဗျာ